Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ဆွေရက IS သွေးကြွတွေပေါ်စီရပုံမူပြပေးဖို့ပြင်ဆင်နေပါတယ်။ Republican Party ရဲ့ American သမ္မတလောင်းဖြစ်ရှင်ပြနေတဲ့ Donald Trump ကမွတ်စလင်တွေ American ကိုဝင်ဝင်မပေးဘဲယာယီပိတ်ထားဖို့ပြောလိုက်တဲ့ပေါ်ဝေဖန်မှုတွေဆက်တက်ဆိုသူထွက်ပေါ်လာပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနဲ့အခမ်းအနားကျင်းပဖို့နေရာပိတ်ပင်ခံရတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။
သိမ့်လိုက်တဲ့ charge ဝင်နေမှာကျွန်တော်တို့ကို draw to ပြတာပြီအဲ့ဒါကိုကျွန်တော်24ရက်7လပိုင်းကကျွန်တော်တို့ကိုအဲ့စတင်ပါတယ်ကျွန်တော်ကို
HRDP ဖွဲ့အမှုဆောင် director ဦးမြင့်အေးပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်လက်ရှိဆိုရလက်ထက် media လောကဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့တယ်လို့တက်လာမဲ့အဆိုရသစ်လက်ထက်ကြရင်လည်း media ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ဖို့မျှော်လင့်တယ်လို့ပြင်ကြားရေးဝန်ကြီးဦးရထွတ်ကပြောတဲ့အကြောင်းနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်အောင်ပလောင်တပ်ဖွဲ့ TNLA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားဆွေးရကစီးရီးယားနဲ့ယူရိုပ်နိုင်ငံတွေမှာရှိတဲ့ IS သွေးကြွတွေပေါ်စီးရီးအရာပုံမူဖိအားပေးဖို့ပြင်ဆင်နေပါတယ်။အမေရိကန်ပြည်ထောင်စုကယူရိုပ်နိုင်ငံကိုနောက်ထပ်ဆင့်ရတိုးမြင့်စေလို့မှဖြစ်တဲ့အကြောင်းကာဝေးဝန်ကြီး H. Carter ကအတည်ပြုပြောဆိုလိုက်တာပါ။ယူရိုပ်စစ်တပ်ဆောင်ရွက်မဲ့ကိစ္စတွေအောင်မြင်မှုရစေဖို့ချီနေရလိုအပ်ရင်ပဲဖြစ်ဖြစ်ယူရိုဝန်ကြီးချုပ်ကတောက်ခံလိုပဲဖြစ်ဖြစ်တက်ခံရရင်တွေအကြံပေးအရာရှိတွေပောင်းရင်နောက်ထပ်ဆင့်ရအကူအညီတွေကိုအမေရိကန်ကဆေးလွတ်သွားဖို့ပြင်ဆင်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဆစ်ဆွေးရတွေကိုတက်ခံရမှာကမ္ဘာပေါ်ကတခြားနိုင်ငံတွေရဲ့အကူအညီတွေကိုလည်းရယူနိုင်တဲ့အကြောင်းမနေ့ကထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကွန်ပတီရှင်းမှထွက်ဆိုရမှာဝန်ကြီးကတာကပြောဆိုခဲ့တာပါ။သူစစ်စင်ရေးတပ်ဖွဲ့တွေလက်နက်တွေအပါအဝင်နိုင်ငံပေါင်း40ကနောက်ထပ်အကူအညီတွေတိုးမြင့်ပေးကြဖို့တောင်းခံထားတဲ့အကြောင်းလည်းဝန်ကြီးကတာကပြောဆိုခဲ့ပါတယ်
။အစိုးရအစ္စလမ်အကြမ်းဖက်ဝါဒကိုတိုက်ဖျက်ရေးအမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုတွေအားနည်းသွားအောင် Republican တွေလုပ်နေတယ်လို့ Democratic Party ကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေတဲ့ Hillary Clinton ကပြောလိုက်ပါတယ်။Republican Party ကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေတဲ့ Donald Trump နဲ့ Republican Party ဘက်ကတခြားလူတွေရဲ့အမုန်းတရားပါတဲ့မဲဆွယ်စည်းရုံးပြောဆိုချက်တွေဟာ IS အစွန်းရောက်အုပ်စုဝါဒဖြန့်ဖို့အတွက်အချက်အလက်အသစ်တွေပေးနေတယ်လို့ Iowa ပြည်နယ် Waterloo မြို့မှာဗုဒ္ဓဟူးနေ့ကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်း Mrs. Clinton ပြောသွားတာဖြစ်ပါတယ်ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုထဲမွတ်စလင်တွေကိုဝင်ခွင့်မပြုဘဲပိတ်ပင်ဖို့ဒေါ်နယ်ထရမ့်ကပြောတဲ့အပေါ်ဝေဖန်သံတွေအများအပြားထွက်နေတဲ့တည်းအမေရိကန်ပြည်ထောင်စုမှာအထင်ရှားဆုံးမွတ်စလင်တဦးလဲပါလာပါတယ်။ကမ္ဘာ heavyweight လက်ဝှေ့ champion ဟောင်းမိုဟာမက်အာလီကအမေရိကန်ပြည်ထောင်စုထဲမွတ်စလင်များဝင်ရောက်မှုပိတ်ပင်ရေးတမရရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းများအစိုးပြုနေဆိုတဲ့ခေါင်းစဉ်နဲ့ကြီးညာချက်တစ်ခုမနေ့ကထုတ်ပြန်ပါတယ်။သူတို့လှုပ်ချင်တာတွေလှုပ်နိုင်ဖို့အတွက်အစ္စလမ်ဘာသာကိုအသုံးပြုနေသူတွေကိုစန့်ကျင်ကြပါလို့မိုဟာမက်အလီကသူ့ထုတ်ပြန်ချက်ထဲမှာမွတ်စလင်တွေကိုတိုက်တွန်းထားပါတယ်။အသက်83နှစ်အရွယ်မိုဟာမက်အလီကထရမ့်ရဲ့နာမည်ကိုသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။သူကိုးကွယ်တဲ့ဘာသာကိုပြစ်တင်ရှုတ်ချတဲ့နိုင်ငံရေးခေါင်းဆောင်တွေဟာအစ္စလမ်ဘာသာကိုလူတွေလေ့လာသင်ယူနိုင်ဖို့အလန်းကွာသွားစေတယ်လို့လည်းအလီကပြောထားပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ထဲလူတွေစုလိုက်ပြောင်းလဲပြစ်ခတ်ခဲ့သူတွေကအမျိုးသားဖြစ်သူဟာဒီမတိုင်ခင်မှာလဲအင်းနီချင်းတယောက်နဲ့အတူတက်ခတ်မှုတစ်ခုလုပ်ဖို့စီစဉ်ခဲ့ဘူးဝင်မဲ့မလုပ်ဖြစ်ခဲ့ဘူးလို့သတင်းတွေကဖော်ပြပါရယ်တက်ခတ်မှုကျွလွန်ခဲ့သူစိုင်းရေဇွန်ဖာရော့ခ်နဲ့ဇနီးဖြစ်သူတက်ရှ်ဖင်မလစ်တို့ဟာအမျိုးသားဖြစ်သူအလုပ်လုပ်ခဲ့ရရုံငန်းကအားလည်းရဲ့ပါတီဘွဲကိုတက်ခတ်မှုတွေမလုပ်ခင်ကာလာတော်ချာခဲကအစိုးရဝါဒသွသွင်းခတ်ထားသူတွေဖြစ်တဲ့အကြောင်းပြောင်းစုံစမ်းစစ်ဆေးပြီးကို FNG ကပြောကြားခဲ့ပြီးမနေ့နောက်ပိုင်းမှာပဲသတင်းတွေထွက်ပေါ်လာခဲ့တာပါပြစ်ခတ်မှုကျွလွန်ခဲ့တဲ့ဇုံတွေဟာစစ်ဆက်လက်ထပ်ပြီးအမေရိကန်မှာတူနေထိုင်ခဲ့ကြတဲ့အချိန်မတိုင်ခင်2013ခုနှစ်နောက်ပိုင်းကဆက်လို့ဂျီရဲ့ဘာသာရေးစစ်ပွဲအကြောင်းအာဇာနည်ဝါဒအကြောင်းတွေကိုပြောဆိုလာရရှိတယ်လို့ FNG ချဲရင်မှု James Comey ကပြောပါတယ်ဒ ီဘက်ကအကြမ်းဖက်အုပ်စုတွေကိုအားချပြီးလုပ်ခဲ့တာလို့လည်း American Congress တို့ရဲ့ competition မှာထွက်ဆိုရမှာ FBI ကြီးကပြောဆိုသွားခဲ့တာပါ Los Angeles မြို့ရှိတဲ့ San Bernardino မြို့မှာလူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရခဲ့တဲ့ပြီးခဲ့တဲ့ဘက်ကတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့ rifle တနက်တွေကိုဝယ်ပေးသူလို့ဆွဆွဲခံထားရတဲ့ Farouk ရဲ့ intelligence တယောက်ကတော့လွန်ခဲ့တဲ့3နှစ်လောက်ကလည်းတိုက်ခိုက်မှုတစ်ခုလုပ်ဖို့စီစဉ်ခဲ့ဘူးပေမဲ့နောက်ပိုင်းမှာသူတို့လက်လျှော့ခဲ့တယ်လို့အာနာဘိုင်တွေကပြောဆိုခဲ့တဲ့အကြောင်းသတင်းတွေကဖော်ပြခဲ့ကြပါတယ်
American Russia နဲ့ကုလသမဂ္ဂတန်တမန်တွေမနေ့ပြန်တောက်ချာနေ့မှာဂျနီဗာမှာတွေ့ဆုံပြီးပြည်တွင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးတက်ဖြစ်ထွန်းစေမဲ့နည်းလမ်းတွေကိုဆွေးနွေးချဖို့ရှိတဲ့အကြောင်းတာဝန်ရှိသူတွေဒီကနေ့ပြောပါရယ်အကြမ်းဖက်ဝါဒကိုဆန့်ကျင်တိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ချက်တွေတိုးမြှင့်ချဖို့ကိုလည်းဒီအစည်းအဝေးမှာပြောဆိုချဖို့ရှိတယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးGeneral Gatilov ကရုရှားသတင်းဌာန RIA ကိုပြောဆိုပါရယ်ပြည်တွင်းစစ်အတွင်းလူပေါင်း2000ခွဲကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ဆီးရီးယားနိုင်ငံတွင်းမှာတိုက်ခိုက်မှုတွေတီးခြားစီလှုပ်ဆောင်နေကြတဲ့ရုရှားနဲ့အမေရိကန်တို့ကြားဘုံသဘောတူညီချက်တစ်ခုရရှိရေးစ조사နေရတာလည်းဖြစ်ပါရယ်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကအစ္စလာမ်ရဲ့အစွန်းရောက် ISIS အဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့တစ်ဖက်မှာရုရှားတို့ရဲ့ဘုံကျဲတိုက်ခိုက်မှုတွေကတော့အနောက်နိုင်ငံတွေထောက်ခံမှုပေးထားတဲ့ဆီးရီးယားသဘောအဖွဲ့တချို့အပါအဝင်တခြားဆီးရီးယားသဘုံတွေကိုအများစုထိမှန်နေတာဖြစ်ပါတယ်။ဂျနီဗာမှာမနေ့ပြန်တောက်ချာနေဆွေးနွေးပွဲကိုတော့အမေရိကန်ပြည်ထောင်စုဘက်ကလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ပက်တဆန်တက်ရောက်မယ်လို့ဦးဆောင်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုအတည်ပြုပါတယ်။ဒီအစည်းအဝေးမှာတော့ဆီးရီးယားနိုင်ငံတွင်နိုင်ငံရေးအကူအပြောင်းတစ်ခုခိုင်ခိုင်မာမာဖြစ်ပေါ်လာရေးအတွက်ဆောင်ရွက်ချက်တွေနဲ့အပြည့်အခက်ရက်စဲရေးမူပေါင်းတွေလုပ်ငန်းစဉ်တွေချမှတ်နိုင်ရေးအပေါ်အဓိကထားဆွေးနွေးကြမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောဆိုပါတယ်
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကလေဆိပ်တစ်ခုမှာတာလီဘန်စစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်မှုမနေ့နောက်ပိုင်းမှာပဲအဆုံးသတ်ခဲ့ပြီးသေဆုံးသူရေတွေ့ရလဲ50လောက်ထိတိုးလာတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ကန်ဒါလေဆိပ်မှာအင်ဂါနီစောပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်အရသာ38ယောက်စစ်သား10ယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်သေဆုံးခဲ့တဲ့အကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့တာလီဘန်စစ်သွေးကြွတွေကနောက်ဆုံးတစ်ယောက်ကိုတော့စင်းနေတဲ့ခဲမှုတွေစတင်ခဲ့ပြီး24နာရီကျော်ကြာအချိန်မှာပဲအသေးဖမ်းဆီးမိခဲ့ကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကာဝေးဝန်ကြီးဌာနရဲ့ပြည်ညာချက်ကဖော်ပြထားပါတယ်။မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုတပ်ဖွဲ့တွေအပါအဝင်စစ်ကြေးဆိုင်စခန်းတစ်ခုလည်းရှိနေတဲ့လေဆိပ်ကိုတော့အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်ယူနီဖောင်းတွေဝတ်ဆင်ထားပြီးလက်နက်ပြည့်စုံကိုင်ဆောင်ထားတဲ့အသေးခံဘုံခွဲသူတွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။နေတိုတပ်ဖွဲ့တွေကတော့အထူးကဲရှိရဆိုတဲ့သတင်းတွေမကြားပါဘူး။တာလီဘန်တပ်ဖွဲ့တွေလေဆိပ်ထဲဝင်ရောက်ပြီးအာဖဂန်နဲ့နိုင်ငံခြားတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်လို့လည်းတာလီဘန်ဖွဲ့ပြောခွင့်ရသူဇဗီဟူလာမူဂျာဟစ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုမှာအစိုးရစစ်သား150သေဆုံးကြောင်းပြောဆိုပေမဲ့တာလီဘန်တွေကမကြာခဏဆိုလိုကိန်းဂဏန်းတွေကိုပို့ပြောလို့လည်းရှိရပါတယ်။လေဆိပ်ကိုတိုက်ခိုက်ဖို့လွှတ်လိုက်တဲ့သူတွေလို့ဆိုတဲ့စစ်ယူနီဖောင်းဝင်လူ10ယောက်ရဲ့ဓာတ်ပုံကိုလည်းတာလီဘန်ဖွဲ့ကပြတ်တာခဲ့ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကသူ့အစိုးရအနေနဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်မြောင်တည်ဆောက်နိုင်ခဲ့ပြီလို့ထုတ်ဖော်ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဟာစွမ်းအားဖြင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုခိုင်ခိုင်မာမာကာကွယ်နိုင်မှုအတွက်ကိုယ်တိုင်တည်ဆောက်ထားတဲ့နျူကလ িয়ার ဘုံးနဲ့ဟိုက်ဒရိုဂျင်ဘုံးတို့ကိုအသုံးပြုဖို့အဆင်သင့်ဖြစ်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့ကြေညာသွားပါတယ်။မြို့တော်ပျော်ရန်ကတမိုင်းဝင်ဖြောင်ချွန်းဒေါ်လာရေးပြတိုက်ကိုတွားရောက်ခဲ့တဲ့အတော်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာဖြစ်တယ်လို့လည်း KCNA သတင်းဌာနကပြောပါတယ်။တာမိုနျူကလ িয়ার ဘုံးလို့လည်းသိကြတဲ့ဟိုက်ဒရိုဂျင်ဘုံးဟာနျူကလ িয়ার ကိုအခြေခံထုတ်လုပ်ထားတာဖြစ်ပြီးအစစ်မြေနည်းပညာတွေနဲ့တိစောက်ထားတာကြောင့်နျူကလ িয়ার ဘုံးထက်ပိုပြီးအင်အားပြင်းထန်ပါတယ်။ မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝန်ပြောဆိုသလိုဟိုက်ဒရိုဂျင်ဘုံးရှိနေပြီဆိုတာကိုတက်သေးပြနိုင်မဲ့အထောက်အထားတွေမတွေ့ရသေးဘူးလို့တောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကတာဝန်ရှိသူတဦးကပြောဆိုတဲ့အကြောင်းတောင်ကိုရီးယားယုံဟပ်သတင်းကဖော်ပြပါတယ်မြောက်ကိုရီးယားနိုင်ငံဟာ2006 2009နဲ့2013ခုနှစ်တုန်းမှာမြောက်နျူကလ িয়ার စမ်းသပ်မှု3ချိန်ပြုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တင်းကျပ်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့အရေးယူခံထားရတာလည်းဖြစ်ပါတယ
်။တရုတ်နိုင်ငံမှာတရားဝင်မပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းကိုဆက်လက်နေနေတဲ့လက္ခဏာတစ်ခုဖြစ်ခရီးယန်ဖျားချောင်းတချောင်းကိုပိတ်ဖို့အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။မပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းတွေမှာအကြီးဆုံးဖြစ်တဲ့ဝေချိုးပြည်နယ်ဝေယမ်းမြို့ကဟိုရှိဖျားချောင်းကိုဒီသတင်းပတ်ထက်မှာပဲအာဏာပိုင်တွေဝင်ရောက်ဆင်းနေပြီးပိတ်ပစ်ဖို့ညွှန်ကြားခဲ့တာပါ။ဖျားချောင်းကိုတော့ဒီကနေ့မှာပဲတရားဝင်ပိတ်လိုက်ရပြီဖြစ်တယ်လို့လည်းအကြီးဆုံးသတင်းဆရာတော်ဆူတီယန်ဖူဆူးကဗီဒီယိုကိုပြောပါရယ်မိဘမဲတွေမချမ်းမသူတွေတကြီးရွယ်တွေပါဝင်အကူအညီလိုတဲ့သူတွေအတွက်ပရိတ်တာလုပ်ငန်းတွေကိုသာအဓိကထားလောက်ကနေတဲ့ဖျားချောင်းပိတ်လိုက်ရတဲ့အတွက်တော်တော်များများကမကျေမနပ်ဖြစ်နေတယ်လို့လည်းပြောပါရယ်ဖျားချောင်းပြန်ဖွင့်ဝင်ရအောင်ဥပဒေရောင်းရကြိုးပမ်းသွားမယ်လို့လည်းသင်ဥဆရာတော်ကပြောဆိုခဲ့တာပါဖရာကြောင့်မဥပုသ္စဝတ်ပြုဖို့လူပေါင်း200နီးပါးစုဝေးနေချိန်ဗုဒ္ဓဦးနဲ့မနေ့ပိုင်းမှာပဲရဲတပ်ဖွဲ့ဝင်ဒါဇင်နဲ့ချီရောက်လာပြီးဝင်ရောက်ဆင်းနေခဲ့တာဖြစ်ပါတယ်ရဲတွေကဖရာကြောင့်နဲ့မှာမှွေနောက်ရှာဖွေပြီးတရားရုံးအမိန့်စာမပါပဲစတူဒီယိုတန်ချက်ဆက်တွေလုံခြုံရေးကင်မရာတွေကိုလည်းသိမ်းဆည်းထားတယ်လို့ဖရာကြောင့်တက်သူတချို့ကဗီဒီယိုကိုပြောပါတယ်သင်ဥဆရာတော်ဖြစ်တဲ့ရန်ဝါကတော့ဖရာကြောင့်လုံခြုံရေးကင်မရာမှတန်းနေပေးဖို့ငင်းဆန်တဲ့အတွက်ဖမ်းဆီးခဲ့တယ်လို့လျှို့ဝှက်ချက်လက်တွေပေါက်ကြားမှုနဲ့ဖရာကြောင့်လာသူတယောက်လည်းနောက်ပိုင်းမှာဖမ်းခံခဲ့ရတယ်လို့သင်ဥဆရာတော်စူတီယန်ဆူကပြောဆိုခဲ့ပါတယ်
နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ပတ်သက်ပြီးငွေရေးကြေးရေးအရှုပ်ရှင်းချောင်းလက်ရှိရာထူးကနေနှုတ်ထွက်လာတင်မှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ကသူ့ဘက်ကတော့ရှင်းရှင်းလင်းလင်းရှိတဲ့အကြောင်းနဲ့အမှန်တရားထွက်ပေါ်လာမှာဖြစ်တယ်လို့ဒီကနေ့ကြာသပတေးနေ့တက်တန်းရှိအာနာရယူထားတဲ့ United Malay National Organization ရဲ့နှစ်ပတ်လည်ညီလာခံမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ထိုက်တို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မင်းမြန်းချက်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုရင်ဦးဆုံးအနေနဲ့ကြားမှာကတော့လူအခွင့်ရေးကာကွယ်ရေးနဲ့မြင့်တင်ရေးအဖွဲ့ HRDP ပေါ်ဒီကနေ့နိုင်ငံတကာလူအခွင့်ရေးနဲ့ခန္ဓာကျင်းပဝင်နေရာပိတ်ပင်ခံရတာနဲ့ပတ်သက်ပြီးလူအခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေကြပါတယ်ဒီအကြောင်းပြချက်တစုံတရာမပေးပဲခရီးယံဖျားချောင်းမှာပွဲချင်းပါခွင့်ပိတ်ပင်လိုက်ပြီမဲ့လေ HRDP ဖွဲ့ကတော့ပွဲဖြစ်မြအောင်ကျင်းပသွားမှာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ခင်လင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ဒီနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့ကိုရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်က Saint Michael Anglican Korean ဖျားချောင်းမှာကျင်းပဖို့လူအခွင့်အရေးကာကွယ်ရေးနဲ့မြင့်တင်ရေးအဖွဲ့ HRDP ကမြို့နယ်အုပ်ချုပ်ရေးမှူးစီကိုခွင့်ပြုမိန့်တောင်းခံခဲ့ပေမဲ့လည်းပွဲရက်နီးကပ်မှညှင်းပယ်ခံရတယ်လို့ HRDP အဖွဲ့အမှုဆောင်ဒါရိုက်တာဦးညီအေးကအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့နေရာပြီးနိုင်တဲ့အဖွဲ့ပေါ့ Saint Michael Church ကျင်းနေတာစိတ်မဲ့ကတည်းကဝင်းထဲမှာကျွန်တော်တက်ဖို့တော်တူပြီးသားပြီအဲ့ဒါကိုကျွန်တော်24ရက်တက်တလပိုင်းကကျွန်တော်တို့ကိုအဲ့စတင်ပါတယ်ကျွန်တော်ကဒီဒီဇင်ဘာ10ရက်နေ့ရောက်ညနေ6နာရီခွဲမှာဒါကိုခွင့်မပြုဘူးဆိုတော့ဒါအကြောင်းပြန်ပြောခွင့်မပြုနိုင်ဘူးပဲအဲ့တော့ကျွန်တော်ကတော့ဆက်လုပ်ဖို့စိတ်ကူးရှိတယ်ဆက်လုပ်မှာဖြစ်တယ်ဒါပေမဲ့ဖျားเจ้าကိုသွားပြီးတော့ဖျားပေးလိုက်တယ်ဖျားเจ้าကိုသွားပြီးဖျားပေးလိုက်တဲ့အခါကျတော့ပြားเจ้าอ่ะလက်မခံတော့
အာနာပိုင်နေဘက်ကအကြောင်းပြချက်တစုံတရာမပေးဘဲပွဲကျင်းပဖို့နေရာပိတ်ပင်လိုက်ပေမဲ့အရင်အစည်းအဝေးနေ့အတိုင်းပဲ HRDP ရုံးချုပ်မှာနေရာပြောင်းရွှေ့ပြီးကျင်းပသွားမှာဖြစ်ပါတယ်နိုင်ငံတကာလူအခွင့်အရေးနေ့အထင်အမှတ်ပွဲကျင်းပဖို့တောင်ပိတ်ပင်ခံရတာကြောင့်မြန်မာနိုင်ငံသားတွေအနေနဲ့လူအခွင့်အရေးကိုပို့ပြီးသိရှိနားလည်လာဖို့စူးစမ်းကြရမယ်လို့တီးခြားလွတ်လပ်တဲ့လူအခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မရှင်ကဒုတိယဥက္ကဋ္ဌဒေါက်တာစောမြင့်ကတုံ့သက်ပါတယ်
။ဒါတော့အမှန်တမ်းဝန်နေစရာကောင်းတဲ့ကိစ္စတစ်ခုပါ။လူအခွင့်အရေးကိစ္စတစ်ခုကိုလုပ်တဲ့အားလုံးမှာအဲ့ဒီလူတွေကကြောက်နေရညှို့နေရသေးလို့ရှိရင်လူတယောက်ရဲ့လူအခွင့်အရေးကိုရရှိဖို့လို့ဆိုတဲ့ဟာအများကြီးဝေးနေသေးတယ်။
ဒီပွဲကျင်းပခွင့်ပိတ်ပင်ခံရတာနဲ့ဆက်ဆက်ပြီးလက်ရှိမြန်မာနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့လူအခွင့်အရေးအခြေအနေတွေကိုညီမြချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုသုံးသပ်လိုက်ပါတယ်
။တိုးတက်လာတဲ့ဟာကကျွန်တော်တို့ခုဆိုလို့ရှိရင်ဖြစ်တော်တွင်းမှာဒီကိစ္စနဲ့ပတ်သက်လို့လူခွင့်ရင်းဆိုတာပြောနိုင်သောနေရာလမ်းကြောင်းတွေပေါ်လာတာမျိုးရှိလာတယ်။အချိန်နဲ့မှာပဲကျွန်တော်နိုင်ငံတကာစာချုပ်တွေလက်မှတ်ထူထားတဲ့အရာတွေတိုးတက်လာတယ်။ ဒါပေမဲ့တကယ်တမ်းပြန်ကြည့်မယ်ဆိုလို့ရှိရင်ဒါတွေကလွတ်တော်အတွင်းနဲ့နိုင်ငံတကာမှာပဲရှိပြီးတော့ပြည်တွင်းမှာဒါတွေကျင့်သုံးမယ်ဆိုရင်အခုချိန်ထိကျွန်တော်အခက်အခဲအခန့်အတားတွေရှိနေတယ်ဆိုတာကိုဒီကနေ့တရားဝင်တောင်းဆိုထားတဲ့တောင်းဆိုချက်ကိုခွင့်ပြုချက်မပြုခြင်းကိုလည်းငါပထမဆုံးသက်သေပြတာဖြစ်တယ်။အဲ့တော့လက်တွေ့မှာကျွန်တော်တို့ဥပဒေဆိုတဲ့ဟာကလူရင်တစ်မျိုးမလူရင်တစ်မျိုးလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်နေတယ်။အဲ့တော့နိုင်ငံတကာနဲ့လွတ်တော်အတွင်းမှာလူခွင့်အကြောင်းတွေပြောနိုင်ပေမဲ့နိုင်ငံတကာမှာတိုးတက်လာလို့ပြပေမဲ့တကယ်အောက်ခြေစင်းလေလေခွင့်ပြုကျွန်တော်တို့ပွင့်လင်းမြင်သာမှုတွေလူခွင့်နဲ့ပတ်သက်တဲ့လေးစားမှုတွေကအားနည်းနေလို့မဲ့ဆိုတာကိုထိထိရှားရှားဖော်ပြနေပါတယ်။
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ကတော့အလုံယုံဆွေးနွေးပွဲကျင်းပနေတဲ့မြောင်းမြမြို့မှာပဲနိုင်ငံတကာလူအခွင့်အရေးအနေနဲ့ဆက်ဆက်တဲ့ဆွေးနွေးမှုတွေလုပ်ဖြစ်တယ်လို့ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကအခုလိုပြောပါတယ
်။အဲဒီနေ့ကျွန်တော်တို့ကရှိရနေမှာဟိုလူအခွင့်အရေးနေကျွန်တော်တို့ကျင်းပပြီးသွားပြီ။ဒီနေ့မှာတော့ကျွန်တော်တို့ကဟိုမန္တလေးမှာကော်မရှင်လူကြီးတယောက်သူတက်တာရှိတယ်။နောက်ကျွန်တော်တို့ကတော့ဒီမြောင်းမြမှာဒီ grassroots human rights workshop ပေါ့နော်။အဲရှူမိုင်းရဲ့ဝက်ရှော့လုပ်ရင်းနဲ့ကျွန်တော်တို့ဒီ69နှစ်မြောက်ပြည်ဆိုင်ရာလူခွင့်ရေးနေ့ကိုကျွန်တော်တို့ဒီမှာကျင်းပတဲ့သဘောမဟုတ်တော့လဲသိတဲ့နာလေးတွေကျွန်တော်တို့အဲတက်ရောက်တဲ့ participant နေနဲ့နောက်နေမြေအုပ်ချုပ်ရေးဒါအုပ်ချုပ်ရေးမှုတွေပေါ့လေဒါတွေကျွန်တော်တို့ရှင်းလင်းဆွေးနွေးတယ
်ဟုတ်
ကဲ့နောက်ရန်ကုန်ကျွန်တော်တို့ဌာနချုပ်မှာတော့ကျွန်တော်တို့ဥက္ကဋ္ဌကြီးနဲ့တချို့ကော်မရှင်ချုပ်တွေကရန်ကုန်မှာကျင်းပတဲ့လူခွင့်ရေးဒီအစီအစဉ်ခန်းနာတွေကိုသူတို့တက်ရောက်ဖို့ရှိပါတယ်
ဒီဇင်ဘာလ10ရက်နိုင်ငံတကာလူအခွင့်အရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုလူအခွင့်အရေးပညာပေးသူများကွန်ရက်ကနေဦးဆောင်ပြီးမြန်မာနိုင်ငံအနှံ့အပြားမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီနှစ်2015ရဲ့စောင်းပုဒ်ကတော့ Our Rights Our Freedoms Always အခွင့်အရေးနဲ့လွတ်လပ်မှုဟာထာဝရအတွက်ပါလို့သတ်မှတ်ထားတာပါ။နိုင်ငံတကာလူအခွင့်အရေးကြေညာစာတမ်းကိုကုလသမဂ္ဂကအတည်ပြုပြထန်ခဲ့တဲ့နေ့ကိုလူအခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့ပြီးအခုဆိုရင်တော့နှစ်ပေါင်း69နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ရှင
် VOA သတင်းတောက်မှတင်ကြီးလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင
်ဘောရှိမြတ်ပြအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အမှိုက်ကောက်လှုပ်ရှားမှုတွေကိုလုကြဖို့ဆိုပြီးတော့သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကျတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းဝိုင်းကိုအခြေခံကျကျပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါသလဲ။အခုလာမယ့်စနေညပိုင်းတက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
စနေနေ့ညတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့လက်ရှိဆိုရလက်ထက်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမီဒီယာလောကဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်ခဲ့တယ်လို့နောက်တက်လာမဲ့ဆိုရလက်ထက်မှာလည်းမီဒီယာပြုပြင်ပြောင်းလဲမှုတွေပုံမှန်လှုံ့ဆော်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါရစေ။သတင်းမီဒီယာလှုပ်လှက်ခွင့်တောင်းဆိုနေကြသူတွေကတော့သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာမီဒီယာလွတ်လပ်ခွင့်အရင်ထက်ပိုရှိလာတဲ့ဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့မီဒီယာလွတ်လပ်ခွင့်မျိုးတော့မရခဲ့ဘူးလို့ဝေဖန်ကြသလိုမီဒီယာလောကဖွံ့ဖြိုးတိုးတက်ဖို့ရှစ်ဆက်အများကြီးဆောင်ရွက်ရအောင်မယ်လို့ထောက်ပြကြပါတယ်။အပြည့်အစုံကိုတော့မကင်ပြူထွေးကတင်ပြပေးပါမယ်ရှင်
။သမ္မတဦးသိန်းစိန်ဆိုရလက်ထက်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်လာအောင်နိုင်ငံကအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါရယ်။ပြန်ကြားရေးဝန်ကြီးဌာနအနေနဲ့သတင်းမီဒီယာဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့လှုပ်ဆောင်နေဆဲစီမံကိန်းတွေနဲ့သဘောတူညီချက်တွေကိုနောက်လာမယ့်အစိုးရကိုလွှဲပြောင်းပေးရဖို့အတွက်ပြင်ဆင်နေတယ်လို့လည်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးစတုဒ္ဒအချိန်မီဒီယာညီလာခံမှာဥယျာထွတ်ကသတင်းတောက်တွေကိုပြောသွားပါတယ်
။အခုကတော့ကျွန်တော်တို့က2012ကနေစပြီးတော့2013ခုနှစ်ထိဒီနိုင်ငံတကာအဖွဲ့တွေနဲ့ပေါင်းပြီးတော့ဒီမီဒီယာဖွံ့ဖြိုးတိုးတက်လုပ်ငန်းလုပ်ခဲ့တာ။ဖွံ့ဖြိုးတိုးတက်လုပ်ငန်းဆိုတာအတွက်ကတော့ပုံကျွန်တော်ပုဂ္ဂလမီဒီယာတွေနဲ့နိုင်ငံပိုင်မီဒီယာတွေမှာစာနယ်ဇင်းဆိုင်ရာအသက်ပညာတွေပြေဝဖို့တွေလုပ်လာရှိတယ်။နောက်ကကျင့်ဝတ်ပိုင်ဆိုင်ရာတွေရှိတယ်။နောက်တစ်ခုကတော့ တိုင်းရင်းသားမီဒီယာတွေပေါ့တိုင်းရင်းသားမီဒီယာတွေပုံပြပြကိုလုပ်ခဲ့တာဆိုတော့အဲ့ဒါတွေအားလုံးကကျွန်တော်တို့ပြီးခဲ့တဲ့3နှစ်အတွင်းမှာလုပ်ခဲ့တဲ့ဟာတွေကိုကျွန်တော်တို့ပြန်သုံးသပ်မယ်ပြန်သုံးသပ်ပြီးရင်ကျွန်တော်နောက်လာမယ့်အစိုးရကလာမယ့်5နှစ်အတွင်းမှာဘယ်လိုလှုပ်ဆောင်တင်နေဆိုတော့ကျွန်တော်တို့ဆွေးနွေးချက်တွေထွက်လာတာဒီထွက်လာတဲ့ဟာတွေကိုကျွန်တော်တို့ဟိုဒီနိုင်ငံကအဖွဲ့အစည်းရဲ့နောက်တမဲ့ဆိုးအောင်ဝေမှာပေါ့ကျွန်တော်တို့ကလည်းပြန်ကြိုင်းဝင်ကြီးအစ်စ်ကိုတာဝန်လွှဲတဲ့အခါမှာဒီဟာတွေကတော့ဆက်လုပ်ဖို့ရှိပါတယ်ဆိုတော့ကျွန်တော်ပြောခဲ့မှာပေါ့
ဒီကနေ့မီဒီယာညီလာခံကိုတော့ပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့တချို့ပူးပေါင်းပြီးတော့ကျင်းပခဲ့တာပါ။ဆိုရသည်ဖြစ်လာမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါတီကိုလည်းဒီညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါရ။မြန်မာမီဒီယာလောကနိုင်ငံတကာနဲ့ရင်မောင်းတန်းနိုင်မှုအများကြီးကြိုးပမ်းရအောင်မယ်လို့ NLD ပါတီကိုစားတက်ရောက်လာတဲ့မုံရွာအောင်ရှင်ကဒီညီလာခံမှာပြောသွားခဲ့ပါရ
။မြန်မာမီဒီယာရဲ့အကန့်ကဏ္ဍကသတင်းဖြန့်ချီရေးနည်းပညာနဲ့ပတ်သက်လို့အခြေအနေကြကြပြောင်းလဲနေတဲ့ကမ္ဘာကြီးကိုရင်ပေါင်တန်းနိုင်အောင်လုံးဝကြရအောင်မှာဖြစ်ပါတယ်။ပုံမူပြည်ပြင်းနဲ့သတင်းလွှတ်လပ်ခွင့် right to information ဥပမာဥပဒေနဲ့ဤဥပဒေကိုအတူလက်တွဲပြီးတော့အမျှော်မြင်ရှိရှိနဲ့ပူးပေါင်းအကောင့်တွေပေါ်ကြရအောင်မှာဖြစ်ပါတယ်။မီဒီယာအကယ်ဒမီတွေပိုလစာစုတို့ကြီးမြတ်ဂုဏ်သိက္ခာရှိတဲ့အမျိုးသားမီဒီယာစုတွေကိုလည်းပေါ်ထွန်းအောင်ကြိုးစားကြရအောင်မှာဖြစ်ပါတယ်။
သမရဦးသိန်းစိန်ဆိုရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေအရင်ကထက်ပိုရှိလာတဲ့ဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ကပ်ညီတဲ့မီဒီယာလွတ်လပ်ခွင့်မျိုးတော့မရခဲ့ဘူးလို့စာနယ်ဇင်းကောင်စီဥက္ကဋ္ဌဦးခင်မောင်လေးကလည်းပြောသွားပါတယ်
။ဒီမိုကရေစီစနစ်နဲ့ကပ်ညီတဲ့စံတခုနဲ့ချိန်ထိုးနိုင်အောင်တော့ကျွန်တော်တို့စွမ်းဆောင်နေခဲ့မစွမ်းဆောင်နိုင်ခဲ့တာကိုတော့မခံပါဘူ
း။အရင်စစ်ဆိုရလက်ထက်နဲ့နှိုင်းယှဉ်ရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြုပြင်ပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပုံမူရရှိလာတဲ့ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေကြုံမယ်လို့သတင်းစာနယ်ဇင်းသမားတွေနဲ့စာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါ။ပြည်ကြားရေးဝန်ကြီးဦးရထွတ်ကတော့လာမယ့်ဆိုရတဲ့လက်ထက်မှာမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေပုံမူအချိန်အဟုန်ကောင်းလာဖို့မျှော်လင့်တယ်လို့ပြောသွားပါတယ်
။ပြီးခဲ့တဲ့ကျွန်တော်တို့ဒါအစိုးရသက်တမ်းကာလတည်းမှာပေါ့ကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်။သို့တော့ကျွန်တော်တို့မှာလည်းဟလာကျွန်တော်တို့ရဲ့လိုအပ်ချက်တွေကြောင့်ဒီမီဒီယာဆက်ဆံရေးကိစ္စတွေမှာကျွန်တော်အခက်အခဲတွေရှိခဲ့တာရှိတယ်။တချို့လိုက်ကြတော့ကျွန်တော်တို့အပြည့်အဝမယုံကြည်သူတို့နိုင်ငံတကာကအကူအညီပေးတာတွေနည်းခဲ့တာတွေရှိတာပါ။ဘာပြောခုရွေးကောက်ပွဲမှာလွတ်လပ်တဲ့တရားမျှတရွေးကောက်ပွဲရနေပေါ်ထွက်လာတဲ့အစိုးရကလက်ထက်မှာတော့ကျွန်တော်ထင်တယ်လေမီဒီယာပြုပြင်ပြောင်းလဲမှုကပို့ပြီးတော့မှပုံစံမြင်သာလာမယ်ပို့ပြီးတော့မှအချိန်ပိုကောင်းလာမယ်နိုင်ငံတကာနဲ့လည်းပို့ပြီးတော့မှကူအောင်ဆောင်ရတာမျိုးထင်တာပေါ့နော်
ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းပုဂ္ဂလိယသတင်းစာတွေထုတ်ဝေခွင့်ရလာတာလွတ်လပ်စွာရေးသားခွင့်အထိုက်လျောက်ရတာရွေးကောက်ပွဲမှာလွတ်လပ်စွာသတင်းယူခွင့်တွေရခဲ့တယ်ဆိုပေမဲ့လို့မီဒီယာလွတ်လပ်ခွင့်ရရေးကြိုးပမ်းမှုတွေကြောင့်အချင်းချခံရတဲ့သူတွေတရားရင်ဆိုင်နေရတဲ့သူတွေရှိနေသေးတာကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းဒီကနေ့မီဒီယာညီလာခံအထွန်းမှာထောက်ပြပြောဆိုသွားပါတယ်ပြည်ကြီးတဲ့နေ့နဲ့ဒီနေ့အတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းတာခံရပြီးထောင်ချခံရတဲ့ဖြစ်ရပ်တွေရှိတယ်လို့ပဲဒီမကြသေးခင်လပိုင်းတွေအတွင်းမှာကိုပဲတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကို Facebook အင်တာနက်လူမှုကွန်ရက်ပေါ်ကနေတယောခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခံရသူတချို့လည်းရှိခဲ့တာပါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာတိတိတသားကျဆင်းသွားတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကလည်းဧပြီလတုန်းကထုတ်ပြန်တဲ့2015ခုနှစ်သတင်းလွတ်လပ်ခွင့်ဆိုင်ရာအစဉ်ခံစာထဲမှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမှခင်ပြူထွေးတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA တို့အကြားမှာမနေ့ကရှမ်းပြည်မြောက်ပိုင်းနတ်ခမ်းမြို့နယ်ဘက်မှာတိုက်ပွဲထမှန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါရယ်။အငင်းပွားပွေရနယ်မြေပိုင်ဆိုင်မှုကိုအကြောင်းပြပြီးအခုလိုစစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားရဒေသအတွင်းလက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေတာကြောင့်ဒေသခံလူမှုရေးတက်ကြွလှုပ်ရှားသူတွေကလည်းတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါရယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မိုင်းဝီဒေသအတွင်းမှာအငင်းပွားပွဲနယ်မြေပိုင်ဆိုင်မှုပြဿနာတွေကြောင့်တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်စခန်းကျရန်နန်းခမ်းမြို့နယ်မိုင်းပန်ကျေးရွာမှာမနေ့ကတောင်းပလောင်တပ်ဖွဲ့နဲ့တနေကုန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ပြောခွင့်ရဘူမူကြီးဆိုင်လာကအခုလိုပြောပါတယ
်။တနေ့ရလည်းဖြစ်ပါတယ်။တနေ့ကတော့ညနေထုတ်တဲ့အထိဖြစ်ပါတယ်။
November 29 ရက်နေ့ကစလို့ဒီကနေ့အထိနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားမှုစေချင်ရှိခဲ့ပြီးဒီလိုဖြစ်တဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုရှိနေတယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဘူကြီးတာအိုက်ကျော်ကပြောပါတယ
်။မနေ့ကတီဗီရာဆိုတာတပ်ပွဲအလုံးစေချင်ကြောရှိတယ်။အဲ့ဒီမနေ့လည်းအမတီဒီမှုဖြစ်တဲ့တက်ကမှုတော့ဥပန်းနာမှာဖြစ်တယ်လို့ဒီလိုပြရတယ်။ထိခိုက်မှုကတော့ဒီဟာ CSS လည်းရှိတယ်ကျွန်တော်တို့လည်းတာနာရတဲ့လူရှိတယ်။ဒူလောက်ရှိတယ်။
လက်ရှိအငင်းပွားပွဲဖြစ်နေတဲ့နန်းခမ်းမြို့နယ်ဟာနှစ်ဖက်အဖွဲ့တွေကြားနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်စီရေးသိမ်းမှနေကြတာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့နန်းခမ်းမြို့နယ်ဟာပလောင်တပ်ဖွဲ့လက်နက်မကင်ခင်ကတည်းကရှမ်းပြည်တပ်မတော်ခြေချခဲ့တယ်လို့ RCSF ပြောခွင့်ရဘူမူကြီးဆိုင်လကအခုလိုပြောပါတယ
်။နန်းခမ်းမြို့နယ်ဟာပလောင်ပိုင်နယ်နယ်မြေမဟုတ်ပါဘူး။တောင်ရှမ်းပြည်ပြည်သူအလုံးပေါင်းနေထိုင်နေနေရဖြစ်ပါတယ်။
တောင်ပလောင်တပ်ဖွဲ့အနေနဲ့ကတော့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမှနယ်မြေကျူးကျော်လာလို့အခုလိုစိုက်ပွဲဖြစ်ပွားရတယ်လို့ DNL ရဲ့ပြန်ကြားရေးအရာရှိဘူကြီးတာအိုက်ကျော်ကပြောပါတယ
်။ RCS လို့ခေါ်တာဒီကူဂရယ်ဒီရှမ်းတောင်မှာပဲလို့ဆက်မှုဒီတပ်ဖွဲ့ဖြစ်တဲ့ဒီအစိုးရနဲ့တော့ NCA လက်မှတ်ထိုးပြီးနောက်ပိုင်းကကျွန်တော်နဲ့ပဲကိုကျွန်တော်တူးဆက်ပြီးရောက်လာတယ
်။အခုလိုနှစ်ဖက်ကြားနယ်မြေပိုင်ဆိုင်ရေးနဲ့ပတ်သက်ပြီးစစ်ရေးသိမ်းမှနေတဲ့အခြေအနေတွေကြောင့်မိုင်းပန်ဒေသခံ260ခန့်ဟာနေရကနေစုခွာပြီးမိုင်းဝီကြီးရွာဘက်ကိုစစ်ပေးသိမ်းဆောင်နေရပါတယ်။ဒါအပြင်စစ်ဘေးရှောင်တွေခုလုံနေတဲ့မိုင်းဝီကြီးရွာကိုလည်းပလောင်တပ်ဖွဲ့ဝင်တွေကအရက်ဝတ်နဲ့ဝင်ရောက်ဆစ်ဆီးနေတဲ့အခြေအနေကြောင့်လူမှုရေးတက်ကြွလှုပ်ရှားသူတွေအနေနဲ့လည်းသိမ်းဆောင်နေရတယ်လို့မိုင်းဝီဒေသခံတူကပြောပါတယ်။
ဒေသခံတွေကတော့လောက်ရှိတာအရှင်းလို့ပဲလောဆိုးရင်နေနဲ့
နှစ်ဖက်တိုက်ပွဲကာလအတွင်းမိုင်းပန်နဲ့မိုင်းဝီဒေသခံ23ဦးကိုလက်နက်ကင်ဖွဲ့တွေကနေဖမ်းဆီးသွားတဲ့အတွက်ရှမ်းနဲ့ပလောင်လူမျိုးရေးပဋိပက္ခအတွင်ဆောင်မှကိုဒေသခံတွေကနေစိုးရိမ်နေကြပါတယ်။နန်းခမ်းမြို့နယ်ဘက်မှာဆိုရင်လာမယ့်စနေနေ့မှာကျင်းပမယ့်ရှမ်းနှစ်သိကုနှစ်ကိုလုံခြုံရေးသတိရှိရှိနဲ့ကျင်းပသွားဖို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကလည်းတိုက်တွန်းစော်အုပ်မှုတွေပြုလုပ်နေကြပါတယ်။အခုလိုလက်နက်ကန်ပြည်ပခဖြစ်ပွားခဲ့ရတဲ့အထိကြီးထွားလာနေတဲ့နယ်မြေပိုင်ဆိုင်မှုအရေးကိစ္စအတွက်ငြိမ်းချမ်းတဲ့နီလန်းနဲ့တွေ့ဆုံဆွေးနွေးကြဖို့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့နှစ်ဖက်စလုံးကမူအရလက်ခံပေမဲ့လည်းဒီနေ့ထိတော့အကောင်အထည်ဖော်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။ VOA သတင်းတော့ကိုနိုင်ကွန်းအင်းတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေပြီးဆုံးပါတော့မယ်အခုကြန့်ရှိနေတဲ့အချိန်အတွင်းတင်အချင်းချုပ်ကိုကုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်ဆွေရအစ္စလမ်ဂျက်ဖက်ဝါရာတပ်ဖြတ်ရေးအမေရိကန်ပြည်သူ့ရဲ့ကျိုးပန်းမှုတွေအားနည်းအောင်ရီပက်ဘလစ်ကန်တွေလှုပ်ဆောင်နေတယ်လို့ဒီမိုကရက်တစ်ပါတီကိုကူစားပြုပြီးသမ္မတရွေးကောက်ပွဲဝင်ရောက်ကိုကြိုးစားနေတဲ့ဟီလာရီကလင်တန်ကပြောလိုက်ပါတယ်ရီပက်ဘလစ်ကန်ပါတီကိုကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်မှုကြိုးစားနေတဲ့ဒေါ်နယ်ထရမ့်နဲ့ရီပက်ဘလစ်ကန်ပါတီဘက်ကတခြားလူတွေရဲ့အမုန်းတရားပါတဲ့မဲဆွယ်စည်းရုံးပြောဆိုမှုတွေဟာ IS အစွန်းရောက်အုပ်စုဝါဒဖြန့်မှုအချက်လက်တွေပေးရရောက်နေတယ်လို့ Mrs. Clinton ကပြောဆိုခဲ့တာပါ American သမ္မတ Barack Obama ဆွေးနွေးကစီးရီးယားနဲ့ UN နိုင်ငံတွေမှာရှိတဲ့ IS သွေးကြွတွေပေါ်စီးရီးယားပုံမှန်ဖိအားပေးဖို့ပြင်ဆင်နေပါတယ် American ပြည်ထောင်စုက UN နိုင်ငံကိုနောက်ထပ်ဆင့်ရတိုးမြင့်စေလို့မှဖြစ်တဲ့ကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကအတည်ပြုပြောဆိုလိုက်တာပါချန်ဖက်သမားတွေဖြစ်တန်တရားရှိသူတွေကိုလိုက်လံရှာဖွေနေတဲ့ဂျနီဗာမြို့မှာလူညုံရေးတွေဆွစ်ဇာလန်အနာမိုင်တွေကတက်လှမ်းထားလိုက်ပါတယ်ပြည်သက်နိုင်ငံမှာနိုဝင်ဘာလ23ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးရရှိလာတဲ့သတင်းတွေအရစောင့်နေတဲ့အကြောင်းလဲဆွစ်ဇာလန်အနာမိုင်တွေကပြောဆိုခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကလေဆိပ်တစ်ခုမှာတာလီဘန်စစ်သွေးကြွတွေအလုံးကြီးနဲ့ဝင်ရောက်တိုက်ခိုက်မှုမနေ့နောက်ပိုင်းကအဆုံးသတ်ခဲ့ပြီးသေဆုံးသူအရေအတွက်က50လောက်ထိတိုးလာတယ်လို့လည်းအာဖဂန်တောင်ဝင်းရှိသူတွေကပြောပါတယ်ကန်ဒါလေဆိပ်မှာအင်္ဂါနေ့စောပိုင်းစတင်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွင်အရသာ38ယောက်စစ်သား10ယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်သေဆုံးသွားတဲ့အကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါအမေရိကန်ရုရှားနဲ့ကုလသမဂ္ဂတန်တပန်နေမနက်ဖြန်တောက်ချန်နေဂျနီဗာမှာတွေ့ဆုံပြီးပြည်ရင်းစစ်ဖြစ်နေတဲ့စီးရဲနိုင်ငံတွင်ငင်းငယ်လုပ်ငန်းစဉ်တွေတိုးတက်ဖြစ်ထွန်းစေမယ့်နည်းလမ်းတွေကိုဆွေးနွေးဖို့ရှိတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်အကြံဖက်ဝါရဆန့်ကျင်တပ်ဖြည့်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့ဒီဆွေးနွေးမှာပြောဆိုမှာဖြစ်တယ်လို့လည်းသက်ဆိုင်တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ
တဲ့ရင်အချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ John Ryder ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.